ဒီကနေ့အထူးကိုကချင်ပြည်နယ်တနိုင်းမန်စီနယ်စွန်ဘရာဘုံဒေသတွေမှာအစိုးရစစ်တပ်နဲ့ကချင်လွှမ်းမြောက်ရေးတပ် KIA တို့ကြားတိုက်ပွဲတွေအတော်လေးဆက်လက်ပြင်းထန်နေပြီးအရက်သားတွေထိခိုက်သေးဆုံးသလိုတိုက်ပွဲဖြစ်တဲ့နေရာတွေမှာပြည်သူတော်တော်များများပိတ်မိနေကြတယ်လို့ကချင်ဒေသခံတွေကပြောပါတယ်။ပိတ်မိနေတဲ့ဒေသခံပြည်သူတွေကိုကချင်ပြည်နယ်အစိုးရနဲ့လွှတ်တော်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ကဲထုတ်ပေးဖို့အရေးကြီးအကူအညီလိုအပ်နေတယ်လို့ကချင်စစ်ပြေးဒုက္ခသည်တွေအရေးကူညီပေးသူတွေကပြောပါတယ်။နောက်ဆုံးရသတင်းကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
မငြင်းငြင်းနိုင်သေးတဲ့ကချင်ပြည်နယ်ရဲ့တကြောပြန်တိုက်ပွဲတွေကဒီရက်ပိုင်းတွင်အတော်လေးပြင်းပြင်းထန်ထန်ပြန်ဖြစ်လာနေတာပါအထူးသဖြင့်ကတော့ကချင်ပြည်နယ်တနိုင်းမန်စီနဲ့စွန်ဘရာဘိုဒေသသုံးနေရာမှာအစိုးရစစ်တပ်ဘက်ကကချင်လူမျိုးရေးအဖွဲ့ KIO လက်အောက်ခံကချင်လက်နက်ကိုင်တပ် KIA တပ်စခန်းရှိတဲ့နေရာတွေကိုလေကြောင်းနဲ့ရောလက်နက်ကြီးတွေနဲ့ပါဇက်တိုက်ဆိုသလိုပစ်ခတ်တိုက်ခိုက်နေတယ်လို့ဒီတိုက်ပွဲတွေကြောင့်အသက်လူပြေးနေရတဲ့ကချင်စစ်ပြေးဒုက္ခသည်တွေကိုကိုရင်တွားရောက်ကယ်ထုတ်ပေးနေတဲ့ကချင်ငြိမ်းချမ်းရေးကွန်ရက်ကမခွန်ကြာကအခြေအနေကိုအခုလိုပြောပြပါတယ
်လို့ဆယ်မှာတော့ဒီတိုက်ပွဲဖြစ်နေတာ၃မျက်နှာမှာတပြိုင်နက်ထဲဖြစ်နေပါတယ်စွန်ဘရာဘုံဘက်မှာရယ်နောက်တစ်ခုကတော့ဒီမန်စီမြို့နယ်ဘုံလင်ကာဘက်မှာရယ်ပြီးလို့ရှိရင်အခုဒီတနိုင်း၃မျက်နှာပြိုင်သူဖြစ်နေပါတယ်တစ်ဖက်ကနေပြီးတော့မှဒီကျမတို့လက်ဆက်တည်ရာစုတင်လုံကလည်းအနောက်ကိုဆုတ်သွားပြီဖြစ်တယ်ပေါ့ဒီမြန်မာနိုင်ငံရဲ့အနာဂတ်ဟာအင်တာမတ်ဆိုရင်ပူပါမှုကောင်းနေပြီဘာဖြစ်လို့လဲဆိုရင်တော့ဒီယုံကြည်စိတ်ချမှုဆိုတာအစိုးရဘက်မှာတော့၎င်းတပ်မတော်မှာတော့၎င်းလုံးဝမရှိတော့ဘူးဖြစ်နေတယ်ဒီတော့ဒီပြည်သူလူထုကိုမထိခိုက်ဘူးဆိုလို့ရှိရင်တော့ကျမတို့တိုက်ပွဲချင်းချင်းတိုက်ပွဲပဲဖြစ်နေတယ်ဆိုရင်တော့အများကြီးတက်တာပါလေလောလောဆယ်တော့ဒီမုံတင်ပါဆိုရင်လည်းအယောက်တရာကျော်ကိုကျမတို့တွားပြီးတော့မှတည်ထုတ်ခဲ့ရတာဖြစ်တယ်စံတာဘုံကကလည်းအခုအင်ချီတရာကျော်ကဒီတော့ထဲမှာပြန်ပြီးခုနေရပြီဖြစ်တယ်အဲ့တော့ဒီရာတီဟာတောင်းသားတွေအတွက်ဆိုလို့ရှိရင်လည်းစာမီဘွက်ဖြေဆိုရမယ့်ရာတီဖြစ်တယ်ဒီလိုအခြေအနေမျိုးမှာနှစ်တိုင်းလိုလိုဒီပွင့်နေမြရာတီမှာပဲဒီလိုတိုက်ခိုက်နေတာဟာဒါစနစ်တကျကိုဒီရချက်ချင်းရှိနဲ့ညှိချရေးမရအောင်လို့ကြံခံပြီးတော့တိုက်နေတာနဲ့ပဲတူနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့နိုင်ငံသားတယောက်အနေနဲ့တော့ဒါလုံးဝမဖြစ်တဲ့မူရတန်းကရပ်ပြီးတော့မှအလုံးစုံဝဲပေါ်ကိုပြန်ခေါ်ဆောင်ပြီးတော့မှရင်းချမ်းကြီးကိုပဲပြန်ပြီးဆက်လုပ်စီချင်ပါတယ်ရှင
်။ကချင်ပြည်နယ်တနိုင်းမြို့နယ်ကပရင်မော်ရဲမှာတော့ဒီကနေ့အထိတိုက်ပွဲတွေဟာပြင်းထန်နေပြီးလက်နက်ကြီးပစ်ခတ်မှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ပါထိုးစစ်ဆင်တိုက်ခိုက်နေသလိုမော်ရဲမှာလည်းအခုတည်းကအလုံသမားတွေနဲ့ဒေသခံပြည်သူတွေဘဲမှထွက်မရဘဲပိတ်မိနေဆဲဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥစော်ချက်ကပြောပြပါတယ်။
အခုတို့ရှိကချင်ပြည်ကဒီတဲ့တနိုင်းတဲ့မှာပူပြီးမှမနေ့ကတည်းကနဲ့ပူပူပြီးမှပြင်းထန်လာတယ်။အခုတောက်လျှောက်တဲ့အခုဒီနေ့လည်းတနိုင်းတဲ့မှာအင်မတန်ပြင်းထန်တဲ့ပွဲတွေရှိတယ်ပြီးတော့အခုစုရကတ်မတော်ကအနေနဲ့မော်ရဲလူတွေကိုလည်းလက်သက်လဲလာအခုပိတ်ထားတယ်လို့ပြောတယ်မော်ကလူတွေကထွက်လို့လည်းမရဝင်လို့လူလည်းမရအဲ့မှာကြီးပွားရှာတဲ့လုံငန်းရှင်တွေရောအပြစ်မအဲ့မှာလူတမတွေရောအများကြီးရှိတာပေါ့အဲ့ဒါပိတ်မိနေတဲ့တည်င်းတွေကြားနေရပါတယ်အဲ့ဒါတော့တိုက်ပွဲရလဲပူပူပြီးမှပြင်းထန်တဲ့အနေအထားမှာရှိတယ်ဒါကြောင့်ကျွန်တော်တို့ကဒီတဲ့ပူပူပြီးမှစူးရွားတဲ့အနေအထားဆိုတော့ခုနပြောတူပါပဲငင်းချမ်းကြီးကတော့ကျွန်တော်တို့ကချင်ကြကြဒီတိုင်းသားကြကြတော့ပူပူမှဝေးတာနဲ့တို့ကျွန်တော်တို့အဲ့လိုပဲအဲတုံတက်မိတယ်မနေ့ရက်တည်းအရက်သားတွေတည်ကြတာညာရတယ်ပြည်ရှိတယ်အဲ့ဒီပုံမှာလဲဒါလည်းလေချောင်းတိုက်ခိုက်တဲ့အပေါ်မှာအရက်သားပြည့်နဲ့ပြည်သူတွေတညာရတယ်တည်ဆုံးရတဲ့အခြေအနေတွေထိရောက်သွားတာပေါ့
ပြစ်ခတ်တိုက်ခိုက်မှုတွေအတွင်အရက်သားတချို့တည်ဆုံးတယ်လို့ဒေသခံပြည်သူတော်တော်များများလည်းထိခိုက်ဒဏ်ရာရခဲ့ကြတဲ့အတွက်အခုလိုစည်ရေးပြစ်ပခါတွေအတွင်အရက်သားတွေထိခိုက်ဒေကြရတဲ့အနေအထားပေါ်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့စည်ရေးကိုအမြန်ဆုံးပြေလည်အောင်ဖြေရှင်းပေးစေလိုတယ်လို့ဦးစော်ချက်ကပြောပါတယ်
ကျွန်တော်တို့ပြည်နယ်စုရကိုကိုမြင့်တောင်းပေါ်ချင်းကချင်တာတော့ဒီပိတ်မိနေတဲ့လူတွေကိုဒီပြည်နယ်စုရကနဲ့သက်ဆိုင်ရာလူကြီးတွေလွတ်တော်ကိုယ်စားလှယ်တွေအမှရှိတဲ့လွတ်တော်ကိုယ်စားလှယ်တွေသူတို့နီလန်းချာပြီးမှကေထုတ်ဖို့အမတန်လူလာအပ်တဲ့အချိန်ဖြစ်တယ်လို့ကျွန်တော်အဲ့လိုပဲနေတယ
်စစ်ဘေးရှောင်တဲ့ပြည်သူတွေကိုအခုလောလောဆယ်မှာတော့ဒုက္ခတွေအရေးကူညီပေးနေသူတွေကကေထုတ်ပေးနေပြီးလိုအပ်တဲ့အကူအညီတွေပေးနေပေမဲ့လို့စစ်ရဲကအတော်လေးပြင်းထန်နေတာမို့ကားလမ်းတွေပါပိတ်ထားတဲ့အခြေအနေကတော့စိုးရိမ်စရာအနေအထားဖြစ်နေတယ်လို့ကချင်ဒုက္ခတွေအရေးကူညီပေးနေတဲ့မခွန်ကြာကပြောပါတယ်
တိုက်ပွဲကြားမှာညှက်သွားတဲ့အတွေ့အကြုံလို့ဒီမိုင်းခေါင်ကပခန်းမှုကနေပြီးတော့မှတဆင့်ခွေခွေတောင်းပြီးတော့မှပြန်လေပြီးတော့တည်ထုတ်ရတာပါအခုဒါပေမဲ့အကုန်လုံးမပြီးဘူးရှင်မပြန်နေတာတွေလည်းရှိနေတယ်အဲ့နေရာကလည်းဒီမနေ့လည်းတစ်ခေါက်ပြန်တိုက်ပွဲဖြစ်တော့အခုချိန်မှာတော့ကျမတို့ဒီအဆက်အသွယ်ရလည်းပြတ်နေတော့ဘလောက်ပြန်ထပ်ဖြိခိုက်လဲဆိုတာလည်းမပြောတတ်ဘူးချိန်လုံးလုံးတဲ့လူတွေလည်းမောပြီပေါ့ဖက်ဖက်မောပြီတစ်ဖက်ကကဲတဲ့လူကကဲနေတယ်တည်ထုတ်တဲ့လူကတည်ထုတ်နေတယ်စစ်တပ်နှစ်ဖက်တွေကတော့ပျော်ပျော်ကြီးပဲပြစ်တိုက်နေမယ်ဆိုလို့ရှင်တော့လည်းပဲအဲဘလို့ပြောရမှန်းတော့မသိတော့ဘူးရှင်လောလောဆယ်တော့
ကချင်ပြည်နယ်အတွင်းမှာကချင်လက်နက်ကိုင်တပ် KIA နဲ့မြန်မာစိုးရတပ်တို့ကြားပြီးခဲ့တဲ့2012ကနေစလို့တိုက်ပွဲတွေဖြစ်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီတိုက်ပွဲတွေကြောင့်တင်းချီတဲ့ဒေသခံပြည်သူတွေဟာတရုတ်မြန်မာနယ်စပ်အပါအဝင်ကခ ရှင်လူမျိုးရေးတက်ထင်းချုပ်နေမိကဒုက္ခတဲ့စခန်းတွေအစိုးရထင်းချုပ်ရနေမိကဒုက္ခတဲ့စခန်းတွေမှာခိုးလုံနေကြရတာနှစ်ချီကြာမြင့်နေပြီဖြစ်ပါတယ်အရသာအစိုးရလက်ထက်ညီညာရေးဦးစားပေးဖော်ဆောင်နေပေမဲ့လို့အရသာအစိုးရလက်ထက်ညီညာရေးဦးစားပေးဖော်ဆောင်နေပေမဲ့လို့အစိုးရတက်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ချို့လို့ကြတိုင်းရင်းဒေသတွေမှာတော့စီးရေးထိုးစစ်တွေဆင်ပြီးဆက်လက်တိုက်ခိ